အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးကိုဒီယာစုရဲ့ကမ္ဘာအကြီးဆုံးပထဝီနိုင်ငံရေးအကဲဆက်မှုတစ်ရပ်ဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓနေ့ကကြေညာလိုက်ပါတယ်။သူရဲ့ပထမအဆိုနိုင်ငံသားရေးမူဝါဒမိန့်ခွန်းထဲမှာဘိုင်ဒန်အစိုးရတစ်နေနဲ့အားကောင်းတဲ့အနေအထားတည်းကနေတရုတ်နိုင်ငံနဲ့ဆက်နွယ်မှုကိုစီမံသွားမယ်လို့ဖော်ပြထားပါတယ်
။ Several countries present us with serious challenges, including Russia, Iran, North Korea.And there are serious crises we have to deal with, including in Yemen, Ethiopia, and Burma. But the challenge posed by China is different.
တရုတ်နိုင်ငံရဲ့စိန်ခေါ်ချက်ကတမူကွဲပြားပါတယ်။တရုတ်နိုင်ငံဟာစီးပွားရေး၊တန်တမာရေး၊စစ်ရေး၊နှီးပညာအားတွေနဲ့တည်ငြိမ်ပွင့်လင်းတဲ့နိုင်ငံတကာစနစ်နဲ့ကျွန်တော်တို့သွားကျင်နေတဲ့စီးမင်းစံတန်ဖိုးမိတ်ဆွေဖြစ်မှုတွေကိုတိတိယယောက်စိန်ခေါ်နိုင်တဲ့တစ်ခုတည်းသောတိုင်းပြည်ဖြစ်ပါတယ်လို့ဘလင်ကန်ကနိုင်ငံသားရေးဝန်ထမ်းနာမှာပြောဆိုထားတာပါ။ဆက်လက်ပြီးတော့သူကဝါရှင်တန်ဟာတရုတ်နိုင်ငံနဲ့ပတ်သက်လာလို့လိုအပ်လာရင်စက်ပြီးပြီးမြောက်အောင်မြင်ဖို့ပူပေါင်းဆောင်ရွက်ဖို့နဲ့ပဋိပက္ခဆန်ဖို့ရှိတယ်လို့ဆိုပါတယ်။တန်တမာရေးဥဆောင်မှုစိတ်ပိုင်းဖြတ်မှုနဲ့အတူကမ္ဘာစင်မြတ်မှာအမေရိကန်ရဲ့စွမ်းအားကိုပြန်လည်ဆန်းသစ်ဖို့ဆိုတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့မဟာဗျူဟာကိုလည်းဘလင်ကန်ရဲ့မိန့်ခွန်မှာချပြသွားပါတယ်။ဘိုင်ဒန်ဆိုအားရဲ့အဓိကနိုင်ငံသားရေးအမှန်ချက်တွေမှာကိုရိုနာဗိုင်းရပ်စ်ကိုကမ္ဘာလုံးဆိုင်ရာထိန်းချုပ်ဖို့ပုံမှုစုပေါင်းပါဝင်တဲ့ကမ္ဘာစီးပွားရေးကိုတည်ဆောက်ဖို့နဲ့ကမ္ဘာကပ်ပေးကြီးကမီးထိုးပေးတဲ့တိုးမြင့်လာနေတဲ့ဒီမိုကရေစီချိန်ချောင်းမှုတွေကိုရင်ဆိုင်မှုတွေပါဝင်ပါတယ်။ဆက်လက်ပြီးတော့ဘလင်ကန်ကဘိုင်ဒန်အစိုးရအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားနျူကလ ియర్ သဘောတူညီရေးစာချုပ်အတွက်တိုးမြင့်ချက်ထွင်ဖို့နည်းလမ်းတွေရှာကြံသွားဖို့ရှိရလို့ပြောဆိုသွားပါတယ်။